ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုအကျတဲတွေကိုနီလန်တကြဖြည့်ရှင်ဖို့မြန်မာအစိုးရကိုတိုက်တွန်းတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcial ကပြောလိုက်ပါတယ်။ဒါ့အပြင်2019ခုနှစ်ရခိုင်ဖြစ်ပျက်အတွင်းမီဒီယာတွေသွားရောက်ခွင့်မရတဲ့အတွက်မှန်ကန်တဲ့သတင်းတွေမထွက်ပေါ်ခဲ့ပဲနိုင်ငံတကာရဲ့အပြစ်တင်ခံရပေမဲ့မြန်မာနိုင်ငံအနေနဲ့ဒါကိုအကောင်းဆုံးနီလန်ရှာဖြည့်ရှင်နိုင်မယ်လို့ယုံကြည်တဲ့အကြောင်းဗုဒ္ဓဟူးနေ့ကဒီ American Center မှာပြုလုပ်တဲ့ American မြန်မာဆက်ဆံရေးဆွေးနွေးပွဲမှာတန်မတ်ဂျီ Scott Marcial ကပြောခဲ့တာပါအပြည့်စုံကိုကိုစီသူကပြောပြပေးပါမယ်ရှင
်။ရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကျတဲ့ကိစ္စတွေကိုဖြေရှင်းဖို့မြန်မာအစိုးရကိုတိုက်တွန်းထားတဲ့အကြောင်း American တန်မတ်ဂျီ Scott Marcial ကပြောဆိုပြီးတော့ဒီလိုတိုက်တွန်းချက်တွေဟာမြန်မာအစိုးရနဲ့မြန်မာပြည်သူတွေရဲ့တိုးတက်မှုအတွက်လှုံ့ဆော်ဖို့ American ပြည်ထောင်စုဘက်ကဒီဇိုင်းမတ်မတ်ဆက်လက်ကြိုးပမ်းမှုအရာတိုက်တွန်းတာဖြစ်ကြောင်းတန်မတ်ဂျီကပြောခဲ့ပါတယ်။2019ခုနှစ်အတွင်းရခိုင်ပြည်နယ်အတွင်းမှာဖြစ်ခဲ့တဲ့ပြည်ပခဖြစ်ပွားတဲ့နေရာတွေကိုမီဒီယာတွေနဲ့တခြားသူတွေကိုတွားခွင့်မပေးခဲ့တာဟာမြန်မာအစိုးရအနေနဲ့အမှားလုပ်ခဲ့တယ်လို့တမ်မကြီး Scott Marcial ကပြောပါတယ
်။ It was a mistake I believe on the part of the Myanmar authorities in 2017 not to allow more access.
အမှားတစ်ခုလို့ကျွန်တော်ယုံကြည်တာတစ်ခုကတော့ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့အရေးကိစ္စမှာမြန်မာအစိုးရကသတင်းမီဒီယာတွေနဲ့တခြားသူတွေကိုအဲ့ဒီဒေတာကိုသွားရောက်ခွင့်မပေးခဲ့တာပဲဖြစ်ပါတယ်။ဒါကြောင့်လည်းအခုနောက်ဆက်တွဲကိစ္စရပ်တွေကိုကြုံနေရတာဖြစ်ပါတယ်။ခုချိန်ထိလည်းခက်ခဲစိန်ခေါ်မှုတရက်ဖြစ်နေသေးပါ။အမားဆိုတာကျွန်တော်တို့အားလုံးလုံးမိတတ်ပါတယ်။ဒါကိုမြန်မာအစိုးရဘက်ကသဘောတူချင်မှတူပါလိမ့်မယ်။ဒါကိုအကောင်းဆုံးနည်းလမ်းရှာပြီးဖြေရှင်းရမှာဖြစ်ပါတယ်
။မြန်မာနိုင်ငံရဲ့လူ့အခွင့်အရေးခြေနေတွေပေါ်မှာ American ပြည်ထောင်စုရဲ့ဝေဖန်မှုနဲ့အရေးယူမှုတွေကြောင့်မြန်မာနိုင်ငံကိုတရုတ်နိုင်ငံနဲ့ပူပြီးတော့နှိစက်အောင်တွန်းပို့နေတယ်ဆိုပြီးဝေဖန်သုံးသပ်ချက်တွေရှိနေချိန်မှာဒီကြောင်းနဲ့ဆက်ဆက်တဲ့မေးခွန်းတွေကိုလည်းတမ်မတ်ကြီးကဖြေကြားသွားခဲ့ပါသေးတယ်။မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံအပါအဝင်တခြားနိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်ကြိုးပမ်းနေတာဟာမြန်မာနိုင်ငံအပေါ်မှာမူတည်တဲ့ကိစ္စဖြစ်တယ်လို့လည်းတမ်မတ်ကြီး Scott Marcial ကဖြည့်ဆွတ်ပြောဆိုသွားပြီးတော့ American ပြည်ထောင်စုအနေနဲ့လည်းခိုင်မာတဲ့ဆက်ဆံရေးထူထောင်ဖို့ကြိုးစားနေတယ်လို့လည်းပြောပါရယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလည်းဒေသခံပြည်သူတွေပါဝင်နိုင်တဲ့ရည်ရှိတည်ထောင်တဲ့ငြိမ်းချမ်းရေးဖြစ်အောင်လုပ်ဖို့တမ်မတ်ကြီးကတိုက်တွန်းခဲ့ပါရယ
်။ The people who are sufferingfor the most part are the innocent farmers or villagers or whoever
ဒုက္ခအခံစားရဆုံးသူတွေကတော့အပြစ်မဲ့တဲ့လေသမားတွေရွာသားတွေလိုပြည်သူတွေပါတကယ်တော့သူတို့ရဲ့အတန်ကိုလူတွေသိမ့်မသိပဲဖြစ်နေတာကစိတ်မကောင်းစရာပါဒါဟာမြန်မာတိုင်းနိုင်ငံနဲ့မဟုတ်ပါဘူးပြည်ပခဖြစ်နေတဲ့ဒေသတိုင်းမှာတွေ့ရတာပါဒါကြောင့်ဒီလက်နက်မရှိသူတွေရဲ့အတန်တွေကိုပို့ပြီးကြားဖို့လိုပါတယ်ဒါအပြင်ရေရှည်တည်မြဲမဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာလဲသူတို့ပါဝင်ခွင့်တွေရလာဖို့ကျွန်တော်မျှော်လင့်ပါတယ
်မြန်မာနိုင်ငံကိုတီးခြားလွတ်လပ်ပြီးယက်တီနိုင်စွမ်းခွန်အားရှိတဲ့နိုင်ငံတနိုင်ငံဖြစ်စေချင်တယ်လို့အမေရိကန်နိုင်ငံအနေနဲ့လည်းမြန်မာနဲ့လက်တွဲဖို့ကောင်းအဖြစ်ယက်တီနေဖို့ဆန္ဒရှိကြောင်းတာမန်ကြီးကပြောပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့2020ရွေးကောက်ပွဲဟာပွင့်လင်းလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်စေချင်တယ်လို့လာမယ့်ရွေးကောက်ပွဲအတွက်ဤပညာအကူအညီတွေလည်းပေးသွားမှာဖြစ်ကြောင်းတာမန်ကြီး Scott Marcial ကပြောခဲ့ပါတယ်ခင်ဗျာ